သမ္မတ်ထရန့်ရဲ့အမေအရအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေလာရောက်အခြေချခွင့်ကိုယာယီဆိုင်းငံ့ထားတဲ့အတွက်ထိုင်းနဲ့မလေးရှားတို့မှစောင့်ဆိုင်းနေကြတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေဟာမရေမယာဖြစ်နေပါတယ်။ဒီကြောင့်နဲ့ပတ်သက်လို့မြန်မာဒုက္ခသည်တွေအများစုနေထိုင်တဲ့အမေရိကန်ပြည်ထောင်စုအင်ဒီယာနာပြည်နယ်ဖိုဝင်းမြို့အခြေစိုက်မြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံရေးအကြီးအကဲဟောင်းဦးမျိုးမြစ်ကိုကိုသားညွန့်ဦးကမေးမြန်းရမှာသူကအခုလိုစဖြစ်ပါတယ်။
ကျွန်တော်ကြားသလောက်ပေါ့ဗျာကြားသလောက်ဆိုတော့အပိုင်းအာကျွန်တော်ဒီကလည်းဖို့ဝေးကြဖို့ဝေးဆိုတာလည်းဗမာပြည်ကဒုက္ခသည်တွေတော်တော်များများစုနေတဲ့နေရာပေါ့နောက်တစ်ခုကကျွန်တော်ကိုယ်လည်းဒုက္ခသည်တွေကိစ္စမှာလိုက်ပြီး volunteer အစီအစဉ်ဝင်နေဖြစ်နေကူညီနေတဲ့လူဆိုတော့သူတို့စီကနေသင်ပြောတာကြားရတာတွေပေါ့ဗျာအဲ့ဒါတွေရှိတယ်ဒါနဲ့အချက်လက်တွေကတော့အမှန်တွေပါဥပမာပေါ့ဗျာမိသားစုတစုဆိုလို့ရှိလို့ရှိရင်ဒီတို့အမေရောအဖေရောအမနှစ်ယောက်မိသားစုရောအကုန်ရောက်နေသူတို့ဟိုမှာမောင်ဝက်ချန်ခဲ့တယ်ဗျာအဲ့မော်လေးကသူက family reunification ပေါ့ဗျာမိသားစုပြန်လဲပေါင်းတီးအစီအစဉ်နဲ့ဒီလိုလာဖို့အတွက်ကို processor အကုန်ပြီးသွားပြီသူကလာဖို့အတွက်လဲတပတ်တည်းတိတ်လို့ပြောတယ်ဒီစီရမယ်ကျန်လဲကြာအဲ့ဒီချိန်ကြတော့မှဒီကနေပြီးတော့သမ္မတဒေါ်နယ်ထရန့်မှနေပြီးတော့အခုနကိစ္စကိုလက်မှတ်ထိုးလိုက်တော့သူတို့ပိတ်သွားတယ်ဗျာဒီလိုပြန်လာလို့မရဘူးဒါပေမဲ့လို့သူ့အမှတ်ကြီးကနေထပ်ပြီးကြားရတာကသူတို့ကအခုသာအမေရပြက်ပြက်သွားတဲ့အတွက် processor ပြန်တော့ဆက်လိုက်မယ်ဒါပေမဲ့ကြာမယ်ပေါ့ဘယ်လောက်ကြာအောင်မယ်မှတော့မသိဘူးလေအဲ့တော့သူတို့မှလည်းဆိုရင်ပူပန်မှုတွေဖြစ်တယ်ပေါ့ဗျာအဲ့လောက်ကြားတယ
်အခုကဒီသမ္မတဒေါ်နယ်ထရန့်ရဲ့ဒီသမ္မတအမေ့ကျင်ညာခြင်းနဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တော်များလည်းဝင်လို့မရတော့ဘူးရက်ဆိုင်သွားတဲ့အနေအထားမျိုးကျွန်တော်ဖြစ်နေတဲ့အခါကျတော့အဲ့ဒီမှာကုမျိုးမျိုးကုနေနေတဲ့အတိုင်းဝိုင်းသားမှလည်းမြန်မာဒုက္ခသည်အများကြီးရှိတော့မြန်မာဒုက္ခသည်တွေရဲ့ဆိုးရိမ်မှုရောအခြေအနေဘယ်လိုရှိလဲခင်ဗျာဒီအမေ့ကျင်ညာခြင်းနဲ့ပတ်သက်လို့
အဓိကတော့ဗျာဟို family reunification မိသားစုတွေပေါ့မိသားစုပြန်လဲပေါင်းစည်းဘာလို့သူတို့ကဒုက္ခသည်အရင်တော့လို့ group နဲ့ပို့တာရှိတော့ဘူးအခုလည်းမိသားစုပြန်လဲပေါင်းစည်းရို့ဟာမျိုးတွေအတွက်ပဲပို့တာပို့တာဆိုတော့မိသားစုပြန်လဲပေါင်းစည်းရို့အတွက်တော့သူတို့ရဲ့ကြံခဲ့တဲ့ဆွေတွေမျိုးတွေရောက်လာမှာပဲဆိုတော့ပျော်လေးကြတဲ့သူနေနေတာကအဲ့တော့ဒီမှာအခုဒီအမေလည်းထုတ်လဲထုတ်လဲကောသူလည်းတချို့တော်တော်လေးစောက်တည်ရမယ့်အဖြစ်ပုံရတယ်ဗျာတချို့ဥပမာဥမာတပတ်ကြာတိတ်ကောင်ထွက်သွားပြီးသားလူပါရပ်လိုက်တယ်ဆိုတော့ဟာငါတို့ဆိုတော့ကြံခဲ့တဲ့လူတွေပေါ့ process ကြတော့မဝင်တော့ဘလို့ဖြစ်မလဲဆိုပြီးအဲ့လိုမျိုးတော်တော်လေးတို့အစိုးရပူပန်မှုတွေပြီးလာတယ်
အဲ့တော့ဒီလက်ရှိဒုက္ခသည်ဖြစ်နေနေနေရတဲ့အခြေအနေမှာကောဒီသမ္မတဒေါ်နယ်ထရန့်ရဲ့ဒီလူအမှုကြီးကြပ်ရေးကန့်သတ်မှုတွေကတဖြည်းဖြည်းထန်လာတဲ့အခါကျတော့ဒီပေါ်မှာတော့ခြားစွန့်စစ်တွေရှိကြလား
ဆိုလိုရပါဗျာဒီမှာပမာပြည်သားဒုက္ခသည်အများစုကတော့တချို့အများစုကတော့ရောက်လာတဲ့ဟိုကတော့ဗျာကြီးရစ်စ်တန်ရောက်ထွက်ပြေးလာခဲ့ရတဲ့လူတွေဖြစ်တော့နိုင်ငံရေးနဲ့ပတ်သက်လို့လည်းနည်းနည်းအစမ်းဝေးတယ်ပေါ့ဗျာဒါတစ်ချက်ပေါ့နောက်တစ်ခုကပမာနိုင်ငံရေးနဲ့လမ်းဝေးလို့လည်းမကောင်းဘူးအမေရိကန်နိုင်ငံရေးနဲ့ပါအစမ်းဝေးတယ်ဆိုတော့နောက်ဘာသာစကားပြဿနာလည်းရှိတယ်ဗျာသူတို့သိသိချာမသိဘူးဒါပေမဲ့လို့ community ထဲမှာချင်းချင်းကြားထဲမှာပြောကြဆိုကြတာရှိတယ်အဲ့ဒီပြောတာဆိုတာတွေကလည်းတချို့အချက်လက်တွေကမှန်ပြီးတော့တချို့အချက်လက်တွေကမမှန်ဘူးပေါ့ဗျာကားနေတာတို့ချဲ့နေတာတို့အဲ့လိုမျိုးရှိတော့သူတို့တော့အစိုးရပူပန်မှုကပိုကြီးရတာတကယ်လို့ဒါသူတို့ကအမေရိကန်နိုင်ငံရေးပမာနိုင်ငံရေးနဲ့နောက်ဘာသာစကားစစ်တမ်းဆိုတော့သူတို့ကတိတိကျကျချင်းချင်းမြင့်မြင့်ပိုတည်ရပြီးတော့သူတို့ကြီးရတဲ့ဒုက္ခအခုလောက်တော့ကြီးရမှာရှိ
ခုတော့ဒီသမ္မတထရန့်ရဲ့အမိန့်ကျင်ညာချက်ကိုဒီပြောင်စုတရားသူကြီးတူကနေပြီးတော့ဆိုင်းငံ့မှုဆိုပြီးတော့အမိန့်ထုတ်လိုက်တယ်အဲ့တော့လက်တလို့အဖြစ်တော့အသက်မဝင်တဲ့သဘောရှိနေတာပေါ့အဲ့တော့ဒုက္ခတွေပြန်လာမယ့်အလားအလာအခြေအနေဒီအခြေအနေနဲ့ပတ်သက်လို့ရောသိကြလားမျှော်လင့်ကြလားဒုက္ခတွေကြားထဲမှာ
အခုဒီတရားသူကြီးချုပ်ကနေပြီးတော့ဒီအမိန့်ဒေါ်နယ်ထရန့်ရဲ့ဒီ executive order ကိုပေါ့ဗျာ reject သဘောမျိုးလုပ်လိုက်တယ်လုပ်လိုက်တဲ့အတွက်ငါတို့ရဲ့မိသားစုတွေတော့အချိန်ချင်းမှာတော့ပြန်ဆောင်ရမှာပဲအခုချက်ချင်းကြီးမဆောင်တော့တချင်ချင်းတော့ပြန်ဆောင်ရမှာပဲဆိုတော့မျှော်လင့်ချက်တွေတော့ရှိတယ်ဗျာအဲ့လိုသတင်းစကားမျိုးကြတော့မြန်ပါတယ်တယောက်နဲ့တယောက်တယ်လီဖုန်းဆက်ပြီးတော့ပြည်ပြောရကြတယ်လေပြောရကြတဲ့ခါကျတော့အခုကတော့နည်းနည်းတော့စိတ်နည်းနည်းပြန်အေးရတဲ့သဘောရှိတာပေါ့ဗျာပို့ပြီးခဲ့တဲ့တစ်ပတ်လောက်ကတည်းကစာရတော့
ဟုတ်ကဲ့ကိုမျိုးမျိုးရဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ